ရုရှားနိုင်ငံမော်စကိုမြို့တော်နေမှာလူ82ဦးလိုက်ပါလာတဲ့ရုရှားခီးတဲ့တဲ့လူဝင်တဆင်ပြတ်ကျခဲ့တယ်လို့ရုရှားတောင်ကန်အရာရှိတွေကတင်းငွေနေနေမှာပြောကြားခဲ့ပါတယ်။ခီးတဲ့65ဦးနဲ့လူဝင်မှုရန်6ဦးလိုက်ပါသွားတာဖြစ်ပြီးသူတို့အားလုံးအသက်ဆုံးရှုံးခဲ့ရတယ်လို့ရုရှားကူးတန်းသွားလာရေးဆိုင်ရာစုံစမ်းရေးကကြီးညာချက်ထုတ်ပြန်ပြောဆိုတာပါ။ဒီဆုံးသူတွေထဲမှာကလေးငယ်3ဦးပါဝင်နေတယ်လို့လည်းပြောပါတယ်။တက်တန်း9နှစ်ရှိနေဖြစ်တဲ့ဒီလင်းဟာရုရှားရဲ့ဒုတိယအကြီးဆုံးလေဆိပ်ဖြစ်တဲ့ဒိုမိုဒီတိုဟိုကနေစတင်ပြန်တန်းခဲ့ပြီးမင်းနဲ့ပိုင်းအတွင်းမှာပဲရေဒါကနေပျောက်သွားကြောင်းပြတ်မကျခင်နောက်ဆုံးအချိန်ပိုင်းတွင်မှလင်းဟာ1မိနစ်ကိုမီတာ6900အချိန်နဲ့ထိုးကြတာဖြစ်ကြောင်းလင်းပြန်တန်းမှုတွေကိုခြေရခန့်နဲ့ Flight Radar 24ကဖော်ပြထားပါတယ်ဆာရာတော့လေကြောင်းလိုင်းကနေစီမံခန့်ခွဲတဲ့ DEN 148လေယာဉ်ဂျက်လေယာဉ်ဟာမြို့တော်မော်စကိုရဲ့အကြီးဆုံးလေဆိပ်ဒိုမိုဒီတိုဘိုကနေအော့စ်မြို့ကိုအသွာမော်စကိုမြို့ရဲ့အရှိတောင်ဘက်ကီလိုမီတာ80လောက်အကွာကအာဂူနိုဘိုအနီးမှာပြတ်ကျခဲ့တာဖြစ်ပါတယ်။ပြတ်ကျရတဲ့အကြောင်းရင်းကိုတော့အခုချိန်ထိမသိရသေးပါဘူး။ဒီရင်ကျန်တမ်းမှုမှတ်တမ်းတစ်ခုကိုတွေ့တယ်လို့ရှာဖွေရေးသမားတွေကပြောကြားခဲ့ပေမဲ့အချက်အလက်မှတ်တမ်းလားအသံမှတ်တမ်းလားဆိုတာအခုတည်းကတဲတဲကွယ်ကွယ်မတိရသေးဘူးလို့ရုရှားသတင်းတွေမှာဖော်ပြကြပါတယ်